ဝိပဿနာအလိုပေးတရားမျက်နှာကြပြီးတော့သာကတရားနာဉာဏ်ကခန္ဓာဆက်ပြီးရှုမှတ်ကြရမှာဖြစ်ပါတယ်သက္ကရ2008ခုနှစ်နိုဝင်ဘာလ25ရက်နေ့အင်္ဂါနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်စုစားမြို့တောင်တရာရာမဗြဟ္မဝိဟာရအကြောင်း၌ကျင်းပပြုလုပ်အပ်သောမောဂဝိပဿနာအလုံးမေတ္တာစခန်းပွဲမှာခနေ့ဝိပဿနာအလုံးတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါလေ။နာဂတရားနာပြီးတော့ဉာဏ်ကခန္ဓာဆိုင်ပြီးတော့ရှင်းမကြဖို့ဖြစ်တယ်။နာဂတရားနာတဲ့အလုံးရဲ့ဉာဏ်ကခန္ဓာဆိုင်တဲ့အလုံးရဲ့အလုံးကနှစ်မျိုးရှိတယ်။နာဂတရားနာတဲ့အလောကကြားစိတ်ဖြစ်တယ်။ဉာဏ်ကခန္ဓာဆိုင်တဲ့အလောကတွေးစိတ်နဲ့လောက်တာ။ဉာဏ်ဆိုတာတွေးစိတ်ထဲမှာပါတယ်။အဲ့တော့ဉာဏ်နဲ့ရှုတယ်ဉာဏ်နဲ့ရှုတယ်ဝိပဿနာရှုတယ်ဆိုတာဟာတွေးစိတ်ကလေးဖြစ်နေတာကိုပြောတာ။အဲ့တော့တွေးစိတ်နဲ့ကြားစိတ်နဲ့နှစ်ခုအတူတူဖြစ်သလားမေးရင်အတူတူမဖြစ်ပါဘူး။တခုပြီးမှတခုဖြစ်တာပါ။အာယုံကနှမျိုးဖြစ်တဲ့အတွက်ဒီနှစ်ခုကိုဒီတိုင်းနဲ့လုပ်လို့ဆင်ပြေပါမလားလို့မေးစရာရှိပါတယ်။ဥပမာအားဖြင့်တလီဗီရှင်းကြီးတဲ့ပုံပေါ်တယောက်ဟာနားကလည်းအတန်ကိုကြားတယ်မျက်စိကလည်းအဆင်းကိုကြည့်တယ်။နာဂတန်ကိုကြားတော့ကြားစိတ်ပေါ်တယ်။မျက်စိကနေအဆင်းကိုကြည့်တော့မြင်စိတ်ပေါ်တယ်။မြင်စိတ်နဲ့ကြားစိတ်တွေအတူတူမဖြစ်ဘူး။တစ်ခုပြီးမှတစ်ခုဖြစ်တာ။ဒါပေမဲ့လုံးနေမြန်လုံးတဲ့အခါကျတော့မြင်စိတ်နဲ့ကြားစိတ်အတူတူဖြစ်တယ်လို့ထင်ရတယ်။အယုတ်ကိုမြင်တဲ့အချိန်မှအတန်ကိုလည်းအတူတူကြားတယ်လို့ထင်ရတယ်။အလုံးလေးမြလုံးလို့မိမိကလည်းပဲဒီလုံကနှမျိုးအပေါ်မှာကြွညာချင်းချင်းလုံနိုင်တဲ့စွာရည်တွေရှိနေတော့အတူတူလုံနိုင်တယ်လို့ဒီလိုထင်တယ်။အဲဒီလိုပါပဲနာကတရားနာတဲ့အခါမှာကြားစိတ်ပေါ်တယ်ညာကခန္ဓာဆိုင်တဲ့အခါမှာတွေးစိတ်ပေါ်တယ်အဲဒီစိတ်နှမျိုးပါဒီပြိုင်နဲ့မဖြစ်ပေမဲ့လို့လည်းပဲကြောင်းညာကျင်ကျင်နဲ့အလေးအကျင့်များလာပြီဆိုရင်ဒီပြိုင်နဲ့လုပ်တယ်လို့ပဲထင်ရပါတယ်အဲဒါကြောင့်မလို့နာဂတရားနာညာကခန္ဓာဆိုင်တဲ့အလုံးဟာမလုံနိုင်တဲ့အလုံးမဟုတ်ပါဘူးလုံနိုင်တဲ့အလုံးပါပဲဘုရားရှင်လက်ထက်ကတရားနာတဲ့ပုဂ္ဂိုလ်ဒီနည်းလမ်းနဲ့လက်ဖို့ရရသွားကြတာပါဒါကြောင့်မိမိတို့ဟာလည်းပဲဒီလုပ်ငန်းနဲ့ပဲမက်ဖို့ရအောင်ကြိုးစားနိုင်ကြပါလေအရေးအကြီးဆုံးကတော့ယောနိသောမနတိကာရဆိုတာရဲ့ဓမ္မနုဓမ္မပฏิပတ်တိဆိုတာရဲ့ဒီနေ့ချက်ရေးကြည့်ပါလေသောတာပန်ဖြစ်နေတဲ့အင်္ဂါလက္ခဏာ၄မျိုးထဲမှာနံပါတ်၄ကသပ္ပုရိသတံသေးဝသစ္စာတရားကိုဟောတဲ့ပြောတဲ့ပုဂ္ဂိုလ်ကိုနေဝဲစီကံရမယ်နံပါတ်၄ကသရမသဝနသစ္စာတရားကိုနာကြရမယ်နံပါတ်၃ကယောနိသောမနတိကာရသစ္စာတရားကိုနှလုံးသွင်းပြရမယ်နံပါတ်၄ကဓမ္မနုဓမ္မပရိပတ်တိအရှိကိုရှိတတ်သိရမယ်အရှိကိုရှိတတ်သိရမယ်ဆိုတာဘာပြောတာလဲမင်းရင်ပုဂ္ဂိုလ်တ ত্ত্ব ငါဆိုတဲ့အမြင်ဒိဋ္ဌိမပါစီဘဲနဲ့ယုံနာကိုယုံနာအတိုင်းသိအောင်ကြိုးစားရမယ်ဒိဋ္ဌိသိရမယ်ဒိဋ္ဌိဖြုတ်ရမယ်လို့ပြောလိုပါတယ်အဲဒီနေမျိုးတဲ့မှာ Naga diana ragaro. Tarama the wana. Diana jin o kovare. Adilo diana re chema. Yanga kana side lo jaro. Tama nudama, padi padi lo kovare. Paradamaruna brivadi a logo lode a kama. Yoni domine di gara lo kore, mimi e sega. Asciuganzi do udeni de se chiame. Asciuganzi do nyogani de se. Ayonwenzani de se chiame. Akanye di chema. အတွေ့ကလေးတွေဝင်လာရင်လည်းပဲအဲ့ဒီအတွေ့ကလေးတွေပေါ်မှာအရှုခံလို့သဘောထားပြီးတော့သူ့ကိုပဲရှုမှတ်နိုင်တဲ့အတွေ့ကလေးရှိရမယ်အတွေ့ဝင်လာရင်အတွေ့ဒီပဲလေရင်အရှုခံတရားပဲအတန်ကလေးတစ်ခုကြားလိုက်ရင်လည်းအတန်ကိုကြားရင်ကြားစိတ်ပေါ်တယ်အဲ့ဒီကြားစိတ်ဒီပဲလေရှုခံတရားပဲအဲ့ဒီတော့မိမိကဒီခုလိုတရားနာနေတဲ့အခါကျတော့ တရားအပေါ်မှာလည်းပဲတည်တည်ချာချာစူးစူးဆိုက်ဆိုက်မမြောက်နိုင်ရမှာဖြစ်တယ်ခန္ဓာကိုယ်ကိုလည်းညာနဲ့ဆိုက်ရမှာဖြစ်တယ်အဲ့ဒီနှစ်ခုကြားမှာယောနိတော်မနေဒီကာရဆိုတဲ့အာယုံဝင်စားမှုလေးနှလုံးသွင်းမှုလေးဒါလေးရှိနေဖို့လိုတယ်အဲ့ဒါမရှိလို့ရှိရင်တရားအာယုံပေါ်မှာလည်းလွတ်ချင်လွတ်သွားနိုင်တယ် ခန္ဓာစိတ်တဲ့လုံကအပေါ်မှာလည်းလွတ်ချင်လွတ်သွားနိုင်တယ်ဒါကြောင့်စိတ်ကလေးကိုဒီပုံမှာတည်ထားပေးပါယောနိတော်အသိလျော်သောအဖြစ်မနေ့တိစိတ်ထဲမှာကာရထားပေးပါယောနိတော်မနေ့တိကာရဆိုတာကအရှုခံနဲ့လျော်တဲ့အသိကလေးထားပေးပါလို့ဒီလိုဆိုပါတယ်ဒါကြောင့်မလို့နာဂတရားနာနေတဲ့ကာလမှာအရှုခံတရားနဲ့လျော်တဲ့အသိကလေးရှိနေဖို့လိုတယ် အရှုခံတရားဒီပါတရားလဲအရှုခံတရားဆိုတာယုတ်တရားနဲ့နန္တရားပါပဲအလုံးပိတရားဟောတယ်ဆိုတာလဲယုတ်နံအကြောင်းပြောနေတဲ့တရားပါပဲယုတ်နံအကြောင်းပြောနေခြင်းကိုအလုံးပိတရားလို့ဒီလိုခေါ်တာပါပဲဒါကိုနည်းနည်းမျိုးလေးနဲ့လက်ပတ်ပြီးတော့ပြောနေခြင်းပဲဖြစ်တယ်ဒါရောက်နံတရားရှုမှတ်တဲ့အခါမှာဘာလို့တလဲလို့မေးရင်လက္ခဏာသိဖို့လိုတယ် လက္ခဏာသရဘာလဲလို့မေးရင်အမှန်သားလေးပဲအမှန်သားလို့ဆိုတဲ့အတွက်ပုဂ္ဂိုလ်သရအမဟုတ်ဘုံမန္တရာမရှိဘူးတဘာဝတရားလေးပဲဆိုတာကိုဒါသိပြီးသားဖြစ်ပါတယ်အဲ့ဒီအမှန်သားသရလက္ခဏာလေးဟာနှစ်မျိုးရှိတယ်ပါမညာလက္ခဏာနဲ့တဘာဝလက္ခဏာဆိုပြီးတော့နှစ်မျိုးရှိတယ်ပါမညာလက္ခဏာက ယုတ်တရားနဲ့တရားအားလုံးနဲ့အကျုံးဝင်တဲ့အားလုံးနဲ့ဆိုင်တဲ့အမှန်တရားလေးတွေဒါလည်းသိအောင်လုပ်ရမှာပဲသဘာဝလက္ခဏာဆိုတာကသူတို့အသိသိသောယုံနံတရားတန်တမာရှိတဲ့အမှန်တရားလေးတွေသူရဲ့ကိုယ်ပိုင်အမှန်တရားလို့ခေါ်ပါတယ်အဲ့ဒါကိုလည်းသိအောင်လုပ်ရမှာပဲသိအောင်လုပ်ရမှာပဲဆိုတာဒီနှစ်မျိုးထဲမှာသဘာဝလက္ခဏာဆိုတာက ကိုယ်ပိုင်အမှန်သားအဲ့ဒီကိုယ်ပိုင်အမှန်သားလေးတွေဆိုတာကအသေးစိတ်တစ်ခုချင်းတစ်ခုချင်းသိဖို့ရမလို့ကိုရပါဘူးဒါပေမဲ့ယခုလိုတရားရှိမှတ်နေတဲ့အခါမှာအကျဉ်းချုပ်အဖြစ်ရုပ်ရဲ့အမှန်သားနဲ့နာရဲ့အမှန်သားဒီလောက်ကိုပဲခွဲခြားပြီးတော့သိနိုင်ရင်လုံလောက်ပါတယ် ယုတ်ဒီကနေဆက်ရှိပါတော်ရှိတာတခုချင်းတခုချင်းရဲ့လက္ခဏာတွေအကုန်အစင်သိဖို့ဆိုတာပါမှန်ပုဂ္ဂိုလ်အနေနဲ့မဆွမ်းနိုင်ဘူးပါမှန်ပုဂ္ဂိုလ်အနေနဲ့လည်းပဲကြည့်ဖို့မလိုဘူးအပင်ကြီးရတဲ့ပုဂ္ဂိုလ်များရဲ့အလောက်ကဖြစ်ပါတယ်အဲဒီလိုပဲနန္တရားလေးကလည်းပဲစိတ်ရဲ့အမှန်သားရှိတယ်စိတ်တိတ်50နှစ်ပါးရဲ့အမှန်သားတွေရှိတယ် 52 ပါးလုံးတစ်ခုချင်းတစ်ခုချင်းအကုန်အစင်သိမှဖြစ်မှလားမေးရင်အကုန်အစင်သိဖို့မလိုပါဘူးအကုန်အစင်လည်းပဲ ကိုကလိုက်ပြီးတော့ရှုမှတ်နေနိုင်မှာမဟုတ်ပါဘူး။ဒါဖြစ်လို့တော့ကိုကယခုမှဒီလုပ်ငန်းကိုစတင်လုပ်နေတဲ့ပုံကိုဖြစ်တဲ့အတွက်အကုန်စင်သိဖို့လည်းမလွယ်ပါဘူး။အပင်ကြီးရလို့ထူးခြားတဲ့အသိဉာဏ်ကြီးရသွားတဲ့ပုံကိုများရဲ့အလုပ်ကဖြစ်ပါလေ။ဆိုတော့ရင်ကတော့တရားယာပိသာပုဂ္ဂိုလ်တွေရဲ့အလုပ်သားဖြစ်ပါတယ်။တရားယာပိသာပုဂ္ဂိုလ်တွေကြတော့အားလုံးကိုချုပ်ငုံပြီးတော့တစ်ခုချင်းတစ်ခုချင်းပြောပြနိုင်တဲ့အနေအထားရှိတယ်။ယခုမှဒီလက်စင်ကိုတက်ဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်အနေနဲ့တစ်ခုချင်းတစ်ခုချင်းသိဖို့ရအင်မတန်ခက်ပါတယ်။ဒါကြောင့်မလို့လိုရင်းတော့ပြန်လာကြတဲ့တဘောတော့သိရင်လုံးလောက်ပါပြီ။ဒါကြောင့်ယောအနေနဲ့ဆိုရင်အချင်းယောပရိယာဘောဒီသောဝါယောဒီမျိုးရှိတယ်။နာအနေနဲ့ဆိုရင်ချင်းယောပရဝိအနာအနေနဲ့ဆိုရင်ချင်းယောဝရဏနဲ့စိတ်ဆိုတာရှိတယ်။အဲဒီတရားတွေရဲ့ပင်ကိုယ်တဘာဝလက္ခဏာလေးတွေကိုသိထားရင်လုံးလောက်ပါတယ်။အဲဒီလိုသိထားရင်လောလောတယ်ဆိုတော့တရားရှိမှတ်တဲ့အခါမှာဒါကပထဝီလားဒါကဒေဇောလားဒါကအာဘောလားဒါကဝါယောလားဒီလိုလိုက်ခွဲနေစရာတော့မလိုပါဘူး။အဲဒီအခုမြင်လိုက်ရတဲ့သဘာဝလေးဟာဒါလေးကပူသဘောလေးပဲဒါလေးကဧသဘောလေးပဲ။ ordinary လေးမှာမာသဘောလေးကဘယ်လိုရှိတယ်လဲပျော်သဘောလေးကဘယ်လိုရှိတယ်လဲလှုပ်ရှားတဲ့သဘောလေးကဘယ်လိုရှိတယ်လဲဒီလိုလဲလိုက်ပြီးစူးစမ်းနေဖို့မဟုတ်ဘူး။အဓိကကတော့မာသဘောလေးတွေ့ရင်မာသဘောလို့သိလိုက်ပျော်သဘောလို့တွေ့ရင်ပျော်သဘောလို့သိလိုက်ပူသဘောလေးတွေ့ရင်ပူသဘောလို့သိလိုက်အေးသဘောလေးတွေ့ရင်အေးသဘောလို့သိလိုက်အဲ့တော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာသိလိုက်ဖို့ပဲအဓိကပဲဝိပဿနာဆိုတာဟာအထူးထူးသောနည်းလေးတွေနဲ့သိခြင်းကိုမြင်ခြင်းကိုဝိပဿနာလို့ခေါ်တာပဲအဲ့တော့ပေါ်လာတဲ့သဘာဝကိုမြင်လိုက်တဲ့အချိန်မှာဟောဒါလေးကတော့ဒီသဘာဝလေးပဲဒါရုပ်ရဲ့သဘာဝလေးပဲဒါပရိဝေရဲ့သဘာဝလေးပဲဒီလောက်သိရင်တော်ပြီဒါပရိဝေရဲ့သဘာဝလေးပဲလို့မသိရင်တော့မှရုပ်ရဲ့သဘာဝလေးပဲလို့ဒီလောက်သိရင်လောလောပါပဲပရိဝေရဲ့သဘာဝပဲဒီသောရဲ့သဘာဝပဲလို့မသိနိုင်ဘူးလားမေးရင်ကျုပ်တင်ပြီးတော့တရားနာထားတဲ့ပုဂ္ဂိုလ်ကသိနိုင်ပါတယ်။ကျုပ်တင်ပြီးတော့တရားနာမထားရင်မသိနိုင်ပါဘူး။ကျုပ်တင်တရားနာထားတာကညာတပရိညာလို့ခေါ်တယ်။အဲ့ဒီညာတပရိညာမှာလည်းလည်းပပတရားနာထားတဲ့ပုဂ္ဂိုလ်များဆိုရင်တော့သဘောလေးကိုတွေးလိုက်တာနဲ့အော်ဒပရိဝိတာလေးပဲချက်ချင်းသိလိုက်တယ်။ဒီနေရာမှာလူကျင်နာကမြင်တဲ့အချိန်မှာသိတဲ့အချိန်မှာသူ့ရဲ့နာမည်ကိုတန်းပြီးတော့ဘာသာပရိဝိတ္တလေးပဲလို့သိရင်ဒါလက်ခံနိုင်တဲ့အသေးမျိုးဖြစ်တယ်။အဲဒီလိုမှမဟုတ်ဘဲနဲ့တန်းပြီးတော့မသိဘဲနဲ့ဟောဒါလေးကပထဝီလေးလားဒါလေးကအာဘောလေးလားလို့အဲဒီလိုတွေးနေရတယ်ဆိုရင်တော့ဒါအဆင်မပြေဘူး။အဲဒီလိုတော့တွေးမသိနဲ့မြင်လိုက်ရင်မြင်လိုက်တဲ့အချိန်အဲဒီအချိန်မှာတန်းပြီးတော့သိနိုင်အောင်ကြိုးစားအဲ့ဒီလိုတန်းပြီးတော့သိရင်ဒီအသိဟာဒါလက်ခံနိုင်လောက်တဲ့အသိလေးပဲအဲ့ဒီလိုတန်းသိဖို့ဆိုတာကယခုလိုတရားနာတဲ့အချိန်မှာအကျဉ်းရင်ဖတ်မှန်းသူရဲ့သဘာဝလေးတွေကိုကြိုတင်ပြီးတော့သိပတ်လည်အောင်နားထားဖို့လိုပါတယ်ဒါတော့မိမိရဲ့တဏ္ဍာမှာနာရခြင်းနာခဲ့တာခဲ့တာလေးတွေဟာထိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအများအပြားပေါ်ရပါတယ်နာရခြင်းနာခဲ့တာခဲ့တာလေးတွေမပေါ်ရင်တော့မှသတိထားပြီးတော့ကြည့်လိုက်ရင်တစ်ချိန်ချင်းတငွေငွေနဲ့ဒီကနေ့နွေကနေ့ဆိုတာမျိုးလေးတွေတကရကဟိုနေရာကတောင်းတယ်လို့တင်းတယ်လို့ဆိုတာမျိုးလေးတွေလှုပ်တဲ့ရွာတဲ့သဘောမျိုးလေးတွေဒါလေးတွေဟာအနံပြားမှာပေါ်လာတတ်ပါတယ်အဲဒါလေးတွေဟာဒါရုပ်ရဲ့သဘောလေးတွေပဲရုပ်ရဲ့ဖောက်ပြန်မှုလေးတွေပဲနာရကျင်နာပေါ်လာရင်လည်းနာရကျင်နာသည်ရုပ်ရဲ့ဖောက်ပြန်မှုနာရကျင်နာမပေါ်ရင်လည်းပဲခုနပြောတဲ့ထူးခြားတဲ့သဘာဝလေးတွေပေါ်လာရင်အဲ့ဒါလည်းပဲရုပ်ရဲ့ဖောက်ပြန်မှုပဲ အဲ့ဒါယောဂဆရာကတော့အများအားဖောက်ပြန်နေတာပဲဒါပေမဲ့ဘုရားသမားရည်ရနေလို့ဒိမထမင်းရင်လည်းဖောက်ပြန်တာမသိလိုက်ဘူးကျင်သားရနေလို့ထိုင်ကြလို့ရှိရင်လည်းပဲဒါရကျင်တဲ့ထူးခြားတဲ့ပြင်းထန်တဲ့ဖောက်ပြန်မှုမျိုးမပေါ်တတ်ဘူးဒါရကျင်သားတွေထူးခြားတဲ့ဖောက်ပြန်မှုလို့တွေမပေါ်လို့နာရာကိုစောင့်နေရမလားမေးတော့မစောင့်ပါနဲ့စောင့်နေဖို့မလိုပါဘူးတတိလေးကြပ်ပြီးတော့အတိဆိုတဲ့နန္တရားလေးကိုကြည့်ပြီးအတိဆိုတဲ့နန္တရားလေးကိုကြည့်ပြီးနေရင်းနဲ့ရောရသဘာဝလေးတွေဖြတ်ခနဲ့ဖြတ်ခနဲ့ပေါ်လာရင်ဖြတ်ခနဲ့ဖြတ်ခနဲ့သိလိုက်ရင်လုံလောက်ပါပြီပေါ်လာတဲ့အချိန်မှာပေါ်လာလျင်ပေါ်လာရင်သိလိုက်ရင်လုံလောက်ပါပြီမပေါ်တာကိုထိုင်စောင့်နေသလိုအရာကြီးစောင့်နေဖို့မလိုပါဘူး။တော့ပေါ်လာတဲ့အချိန်မှာဒါလေးကတော့ယုတ်တရားလေးပဲလို့ဒီလိုသိဖို့လိုတယ်။အဲ့ဒီဒီယုတ်ရဲ့သဘောလေးလို့သိဖို့ဆိုတာကယုတ်ရဲ့သဘာဝလက္ခဏာလေးတွေချုပ်တင်ပြထားရမယ်။ဒါတော့အခုပြောနေတာဟာဒါယုတ်ရဲ့သဘာဝပင်ကိုယ်သဘာဝလက္ခဏာလေးတွေပဲ။နန္တရားသည်ဘာသဘောရှိတယ်လဲနန္တရားသည်ပြိယတဘာဝပင်ကိုယ်တဘာဝမှာလက္ခဏာတွေရှိတယ်ဝေဒနာဆိုတာကတော့ခံစားတဲ့သဘောလေးရှိတယ်စိတ်ဆိုတာကတော့သိတဲ့သဘောလေးတွေရှိတယ်ဝေဒနာသည်စိတ်နဲ့တွဲဖြစ်နေတာမဟုတ်လို့ဝေဒနာကိုရှုတဲ့အချိန်မှာစိတ်ကိုလည်းသိပြီးသားဖြစ်ပါတယ်စိတ်ကိုသိလိုက်ရင်လည်းဝေဒနာကိုအလိုလိုသိပြီးသားဖြစ်ပါတယ်အရာကြောင့်မလို့မိမိစိတ်ထဲမှာဒါဝေဒနာလို့ထင်ရင်ဝေဒနာလို့ပဲမှတ်လိုက်ပါစိတ်လို့ထင်ရင်စိတ်လို့ပဲမှတ်လိုက်ပါအမှန်ကတော့ဝေဒနာပြောလည်းပဲစိတ်ပါသွားတာပဲစိတ်ကိုပြောလည်းပဲဝေဒနာပါသွားတာပဲဒီတော့ဝေဒနာရဲ့သဘာဝလေးတွေဟာဘယ်နေရာဘယ်နေရာတွေမှာဖြစ်တတ်တယ်မိရင်စိတ်ထဲမှာဖြစ်တယ်စိတ်ပေါ်တိုင်းပေါ်တိုင်းဝေဒနာဖြစ်တယ်အဲ့ဒီဝရဏတွေဉာဏ်မြအဖြစ်၃မျိုးရှိတယ်။ဒုက္ခဝရဏရဲ့ဒုက္ခဝရဏရဲ့ဥပေက္ခဝရဏရဲ့ဆိုပြီးတော့ဝရဏ၃မျိုးရှိတယ်။အဲ့ဒီဝရဏ၃မျိုးထဲမှာဥပမာသက်ကလေးရှူတယ်အသက်ရှူလို့အဆင်ပြေနေရင်ဒုက္ခဝရဏလေးဖြစ်တယ်။အသက်ရှူလို့အဆင်မပြေရင်ဒုက္ခဝရဏလေးဖြစ်တယ်။အသက်ရှူရတဲ့နေရာမှာဖုံးမဲ့မှတ်မဲ့သဘောထားရင်ဥပေက္ခဝရဏလေးဖြစ်တယ်။အသက်ရှိရတာပင်မလိုက်တာယင်ထဲမှာကြက်တယ်လို့မောတယ်လို့ပင်မတယ်လို့အဲဒီလိုနေမြန်စိတ်ထဲမှာဖြစ်နေရင်အသက်ရှူတာလေးကရှူနေတဲ့လေရဲ့သဘာဝလေးကရုပ်ရဲ့ပင်ကိုယ်သဘာဝလက္ခဏာလေးပဲအဲဒါသူ့ကိုရှူနေရင်လည်းစိတ်ထဲမှာဖြစ်ပေါ်နေတဲ့ခံစားချက်ကလေးကဝေဒနာရဲ့သဘောလေးပဲသူ့ကိုသိပေးနေတာကတော့စိတ်ရဲ့သဘောလေးပဲဒီတော့ဒီနေရာမှာအသက်ရှူကြနေတယ်အသက်ရှူရတာအဆင်မပြေဘူးဆိုရင်ရှုစရာအရှုခံတရားအကျဉ်းမြေ၃မျိုးတွေ့လိုက်မယ်ဝင်လေထွက်လေသည်ဝင်လေထွက်လေရဲ့သဘောသည်ရုပ်ရဲ့သဘောပင်မပန်းမရှူနေရတယ်လို့ပြလိုက်တာသည်စိတ်ရဲ့သဘောပင်မပန်းမရှူနေရပါတယ်လို့ခံစားမှုလေးသည်ဝေဒနာရဲ့သဘောဒီနေရာမှာရုပ်ကိုရှုမလားနာမ်ကိုရှုမလားကြိုက်တဲ့သဘောကိုရှုနိုင်ပါလေရုပ်ကိုရှုတဲ့တရားကရုပ်ကိုသတိထားကြည့်လို့ဆိုလိုပါလေနာမ်ကိုရှုတဲ့တရားကနာမ်ကိုသတိထားကြည့်လို့ဆိုလိုပါလေဟောပင်ပင်ပန်းပန်းရှုချင်နေရတယ်လို့သိလိုက်တယ်အဲ့ဒီအတိလေးကိုပြန်သိအဲ့ဒီအတိလေးကိုပြန်သိအဲ့ဒီအတိလေးကိုပြန်သိအဲ့ဒီအတိထဲမှာဝရဏလေးရှိတယ်ပင်ပင်ပန်းပန်းရှုနေရလို့ပင်ပန်းနဲ့ခံစားမှုဝရဏလေးရှိတယ်အဲ့ဒီဝေဒနာလေးကိုသိပြီဝေဒနာလေးကိုသိပြီ။ဩခံစားတဲ့ဝေဒနာလေးကဒီလိုဖြစ်နေပါလား။ဒီလိုခံစားနေရပါလား။ဒီအပြီးကိဖြစ်နေပါလား။ဒီခံစားမှုလေးဖြစ်နေပါလား။အဲ့ဒီလိုတတိလေးနဲ့ကပ်ပြီးတော့ကြည့်ပေးလိုက်။နန္တရားကိုဥစားပေးပြီးတော့ကြည့်နေမယ်ဆိုရင်ဝင်လေထွက်လေရဲ့သဘောကိုခိတ္တမိတ်နေတဲ့သဘောရှိပါလေ။အဲ့ဒါကိုဥပိ္ပခပြုတယ်လို့ခေါ်တယ်။ရုပ်ရသဘောကိုသာမေးပြီးတော့ကြည့်နေရင်နာယသဘောကိုခိတ္တမေးနေတယ်ဒါကိုပြက္ခပြုတယ်လို့ခေါ်တယ် ီတော့မိမိကရုပ်ကိုရှုရင်ရှုကြည့်လိုက်အဆင်ပြေသလားရုပ်ကိုရှုလို့ပြင်ပပမသက်ရှုနေတာလေးကိုကြည့်နေရင်းနဲ့ဝင်လေရဲ့ကြံတန်းတဲ့သဘောလေးထွက်လေရဲ့ကြံတန်းတဲ့သဘောလေးတရတရရှုနေတော့ကဝင်လေထွက်လေသည်ပြင်မှုတဲ့သဘောလေးရှိတယ်လွယ်ကူတဲ့သဘောလေးရှိတယ်ပြင်ပပမသက်ရှုနေတဲ့အခါကျတော့ဝင်လေထွက်လေလေးဟာမလွယ်ကူဘူးမတိမ်မွေးဘူးကြံတန်းနဲ့ခက်ခဲတဲ့ပြင်ပနဲ့အဲ့ဒီကြမ်းကြမ်းတမ်းတမ်းဖြစ်နေတဲ့ခက်ခဲခက်ခဲဖြစ်နေတဲ့အဲ့ဒီဝင်လေထွက်လေရဲ့သဘောလေးကိုစိုက်ပြီးတော့ကြည့်။ဟောဒီသဘောလေးရဒီလိုလေးပဲ။ဒီသဘောလေးရဒီလိုလေးပဲလို့ဝင်လေထွက်လေရဲ့သဘောလေးကိုကြည့်နေရင်ဒါရုပ်ကိုရှုရလို့ခေါ်တယ်။အဲ့ဒီလိုရှုရတာစမပြေပါဘူးဆိုရင်တော့သိနေတဲ့အသိကိုကြည့်၊ခံစားနေတဲ့ခံစားမှုကိုကြည့်။အသိနဲ့ခံစားမှုဆိုတာလည်းအတူတူပါပဲ။တပေါင်းနဲ့ဖြစ်နေတာပါပဲ။အော်စိတ်ထဲမှာပင်ပန်းတဲ့သဘောလေးဖြစ်နေတယ်ပင်ပန်းတာကိုခံစားရတဲ့ခံစားမှုလေးဖြစ်နေတယ်ပင်ပန်းတာကိုသိတဲ့အသိကလေးဖြစ်နေတယ်အဲ့ဒီအသိကလေးပြီးဒီကဲကတော့ဒါတွေးစိတ်ဆိုတဲ့မနောမှာဖြစ်နေတဲ့တွေးစိတ်ကလေးပဲသို့တော်လည်းအဲ့ဒီတွေးစိတ်ကလေးကိုမိမိကနေပြီးတော့မျက်နှာလေးရှင်းနာမှာပရိမုခံဆိုပြီးအတိုင်းပဲမျက်နှာလေးရှင်းနာမှာရှိတယ်လို့သဘောထားပြီးတော့ခက်ခဲခက်ခဲအသက်ရှူနေတယ်လို့သိနေတဲ့အသည့်ပင်ပန်းတယ်လို့သိနေတဲ့အသည့်ပင်ပန်းတာကိုခံစားတယ်လို့ခံစားနေတဲ့ဝေဒနာအဲ့ဒါလေးကိုမျက်နှာလေးရှင်းနာမှာရှိတယ်သဘောထားပြီးတော့သူ့ကိုစမ်းကြည့်လိုက်တမာရီလေးခြေရင်းနဲ့စမ်းကြည့်လိုက်မယ်ဆိုရင်လေရှူခြင်းရဲ့ပင်ပန်းမှုလွယ်ကူမှုတွေစီကိုသိမရောက်တော့ဘူးဥပေက္ခပြုထားလိုက်ပြီအဲဒီလိုဝင်လေထွက်လေရဲ့သဘာဝလက္ခဏာသူကိုသိနေတဲ့အနန္တရားလေးရဲ့သဘာဝလက္ခဏာကလေးတွေကိုကြိုတင်သိမှတ်ထားဘူးဆိုရင်ဒီလိုအပြောင်းအလဲမရှုတတ်ပါဘူးဒါကြောင့်ကြိုတင်သိထားဖို့လိုတယ်ဆိုတာဒီအဓိပ္ပာယ်နဲ့ပြောတာကြိုတင်သိထားတဲ့အခါကျတော့အော်ဒါနံလေးကိုကြောင်းရှုမယ်ဒုက္ခလေးကိုကြောင်းရှုမယ်ဒီလိုအပြောင်းလဲနဲ့ကြောင်ကြောင်ချင်းချင်းရှုနိုင်သွားမှာဖြစ်ပါတယ်။အဲတက်တော့တက်တာလေးတက်ရှိသွားတဲ့အခါမျိုးကျတော့သိလွယ်ကူနေတယ်။သိလွယ်ကူနေတဲ့အခါကျတော့ဝင်လေထွက်လေလေးရှိတော့ရှိသေးရလားလို့ဒီလိုထင်ရတယ်။ဘာဖြစ်လို့တော့သိလွယ်ကူနေတာကိုချောချောမွေ့မွေ့ဖြစ်နေတဲ့လွယ်လွယ်ကူကူဖြစ်နေတယ်။သိသိမွေ့မွေ့ဖြစ်နေတယ်။သိသိမွေ့မွေ့ဖြစ်နေတဲ့အခါကျတော့ဝင်လေထွက်လေလေးကလည်းသိသိမွေ့နေတယ်။သိသိမွေ့နေတယ်ဘလောက်ပဲသိမွေ့တယ်ဖြစ်စီဘလောက်ပဲတိမ်မွေ့နေပါစေ။တမာရီအားကောင်းကောင်းနဲ့ကြည့်ရင်တိမ်မွေ့တဲ့ဝင်လေထွက်လေလေးကလည်းပဲထင်ရှားပါတယ်။မရင်ရှားဘူးဆိုတာတတိတမာရီအားနည်းလို့ပါ။အဲ့ဒါတတိတမာရီအားကောင်းကောင်းနဲ့ကြည့်လိုက်ရင်အင်မတန်တိမ်မွေ့တဲ့ဝင်လေထွက်လေလေးကိုသတိထားမိနေတယ်။အဲ့ဒါဒီကိုစိုက်ပြီးတော့ကြည့်နေရင်လေကလေးရဲ့လှုပ်ရှားတဲ့သဘောမျိုးလေးကောင်းကင်မှာနေကုန်လေနေတတ်တဲ့အခါမဟုတ်ပဲရင်ဒီဘက်ရင်ရင်နေတယ်လို့တစ်ဖြတ်ဖြတ်ရင်နေတယ်လို့မိမိရဲ့ဝင်လေထွက်လေတွေကလည်းပဲအတွင်းဘက်ဥတက်လိုက်အပြင်ဘက်ဥတက်လိုက်အတွင်းဘက်ဥတက်လိုက်အပြင်ဘက်ဥတက်လိုက်ဆိုပြီးတော့ဥတက်မှုလေးကိုဝင်းဝေကလေးတိမ်တိမ်မိုးမွေလေးနေနိုင်ပါတယ်ဒါဝင်လေထွက်လေရဲ့သဘောလေးပဲအဲဒါဝင်လေထွက်လေရဲ့သဘောကတော့လေကိုကြည့်ရမှာမဟုတ်ဘူးလေရဲ့သဘောကိုကြည့်ရမယ်လို့သူရဲ့မူလအခြေခံကဆိုထားတာဆိုတော့လေကိုမမြင်တဲ့ကိစ္စမရှိဘူးသူရဲ့သဘောလေးကိုမြင်ဖို့ပဲလိုတယ်သူရဲ့သဘောလေးကဘာသဘောရှိတော့ရွေးရှားရတဲ့သဘောလှုပ်ရှားရတဲ့သဘောလေးရှိနေတယ်အဲ့တော့ရွေးရှားရတဲ့သဘောလေးရွေးရှားရတဲ့သဘောလေးလှုပ်ရှားရတဲ့သဘောလေးလှုပ်ရှားရတဲ့သဘောလေးဒီနေရာမှာအတွင်းဘက်ဥဒ္ဒလအပြင်ဘက်ဥဒ္ဒလလှုပ်ခတ်နေတဲ့သဘောလေးကိုတတိထားပြီးတော့ကြည့်လိုက်ရင်တကယ်ကတော့အဲ့ဒီလိုကြည့်ရတာပိုတော်မှပဲဆင်ပြေပါသေးတယ်။စိတ်ထဲမှာပိုပြီးတော့တော့ခြေနဲ့ဆရာရှိပါတယ်။ဘာဖြစ်လို့တော့အင်မတန်တိမ်မွေ့သိငယ်တဲ့အနှဲငယ်များတော့သာထင်ရှားတဲ့ဝင်လေထွက်လေလေးကိုစူးစူးဆက်ဆက်ကလေးတတိသမားရိအားကောင်းကောင်းလေးနဲ့စိုက်ပြီးတော့ကြည့်လိုက်ရတာဖြစ်တော့စိတ်ကလေးကအဲ့ဒီမှာတီးပြီးတော့ငြင်းငြမ်းနေတယ်။အခြားအခြားဘာကုန်းမှသတိမပြုံမိဘူး။ပေါင်းခြင်းကလည်းသတိမပြုံမိဘူး။ဒီနေရာမှာတီးပြီးတော့စိတ်ကလေးငြင်းငြမ်းနေတယ်။ အဲ့လိုငင်းငင်းကြမ်းကြမ်းနဲ့တည်ပြီးတော့တမာရီအကောင်းကောင်းလေးနဲ့ကြည့်နေရတာကိုပဲအစဉ်ပိုပြေးနေတယ်တကယ်တော့အာယုံနဲ့အရှုခံနဲ့ကိုယ့်ရဲ့သိနေတဲ့ရှုဉာဏ်နဲ့မိသွားမယ်ဆိုအဲ့ဒီလိုရှုတာတွေကပိုတော်မှကိုယ့်အတွက်အစဉ်ပြေပါသေးတယ်အဲ့ဒီတော့တင်းတင်းမွေ့မွေ့တတောင်တတာဖြစ်နေတဲ့ဝင်လေထွက်လေလေးကိုကြည့်ပြီးတော့စိတ်ကလေးတည်နေတယ်အဲ့ဒီလိုဒီနေရာကနေပြီးတော့မိမိစိတ်ထဲမှာခံစားချက်အနေနဲ့ဘာဖြစ်နေကြလဲဒုက္ခဝေဒနာလေးဖြစ်နေတယ်။ငြိမ်းချမ်းနေရင်ဒုက္ခဝေဒနာဖြစ်တာပဲ။ငြိမ်းချမ်းနေတဲ့အချိန်မှာပေါ်လာတဲ့ဝေဒနာတွေဒုက္ခဝေဒနာပဲ။အဲဒီဒုက္ခဝေဒနာလေးဖြစ်နေရင်ဒုက္ခဝေဒနာလေးကိုသတိပြုမိရင်ဒုက္ခဝေဒနာကိုကြည့်။သတိမပြုမိရင်လည်းဝင်လေထွက်လေရဲ့သဘောကိုကြည့်။ဝင်လေထွက်လေရဲ့သဘောကိုကြည့်လို့မိနေရတာနဲ့သူ့ကိုကြည့်လို့အစဉ်ပြေနေရတာနဲ့ခွာရရလိုက်ရှာတာမျိုးတော့မလုပ်နိုင်ဘူး။အစင်မပြင်းရင်တော့နောက်တစ်မျိုးပြောင်းကြည့်အစင်ပြင်းနေရင်တော့သူ့ကိုပဲစိုက်ကြည့်အဲဒီလိုစိုက်ကြည့်လိုက်ရင်ဝင်လေထွက်လေရဲ့သဘောတွေ့မယ်သူ့ရဲ့သဘောလေးပြီးရေရှားတဲ့သဘောလေးညီတက်တဲ့သဘောလေးမိနေရကလေးတညုံမိအညုံကလေးမိနေရကလေးတလူလူလွဲ့နေသလိုလေတိုက်တဲ့အခါမှာအလံကလေးတလူလူလွဲ့နေသလိုဝင်လေထွက်လေလေးကလည်းပဲဟိုဘက်ကဦးတက်လိုက်ဒီဘက်ကဦးတက်နဲ့လှုပ်ရှားနေတယ်ဒါလေးကိုငြိမ်းပြီးတော့ကြည်နေပို့ပြီးတော့အစဉ်ပြေးပါပဲ။အဲဒီအချိန်မှာမိမိစိတ်ကသိနေတဲ့စိတ်ကလေးရှိတယ်။မိမိခံစားမှုကလည်းပဲတတောင့်တသာချမ်းသာတဲ့ခံစားမှုတွေရှိနေတယ်။အကယ်၍တတိထားမိတယ်ဆိုလို့ရှိရင်လည်းပဲကြည်လိုက်ဖို့ပဲ။တတိမထားမိရင်လည်းပဲဝင်နေထွက်နေဖို့ပဲ။အာရုံစိုက်ပြီးတော့ကြည်နေဖို့ပါပဲ။အဲဒီတော့ကျမ်းမြတ်အဖြစ်ပြောမယ်ဆိုရင်ဝင်နေထွက်နေလေးကိုကြည့်တဲ့အခါမှာတတောင်တတရဲ့ပင်ပင်ပန်းပန်းရဲ့နှမျိုးရှိတယ်။တတောင်တတဖြစ်ရင်လည်းပဲတတောင်တတသဘာဝအတိုင်းရှိနေ။ပင်ပင်ပန်းပန်းဖြစ်နေရင်လည်းပင်ပင်ပန်းပန်းသဘာဝအတိုင်းရှိနေ။ဒီနေရာမှာပင်ပင်ပန်းပန်းလေးအသက်ရှူနေရရင်မိမိစိတ်ထဲမှာခက်ခဲမှုတွေပင်ပန်းမှုတွေကိုခံစားနေရတဲ့ခံစားမှုတွေအတိအလေးရှိနေတယ်။တတောင်တတဖြစ်နေပါလေဆိုရင်အရိတတတတကလေးကိုကြည့်နေတဲ့အချိန်မှာမိမိစိတ်ထဲမှာလည်းပဲတတတတဖြစ်မှုညီတဲ့မှုအေးချမ်းမှုလေးကိုခံစားတဲ့သဘောလေးရှိနေတယ်။အဲ့ဒါလေးတွေဟာယုတ်တရားနဲ့တရားတို့ရဲ့သဘာဝပင်ကိုလက္ခဏာလေးတွေပဲ။အဲ့ဒီပင်ကိုလက္ခဏာလေးတွေသဘာဝလက္ခဏာလေးတွေကိုယခုလိုကြိုတင်သိထားတဲ့အခါကျတော့ဒီသဘာဝလက္ခဏာလေးတွေကိုကြည့်ရတာအဆင်ပြေနေတယ်။အဲ့ဒီသဘာဝလက္ခဏာလေးတွေကိုကြည့်တော့ဒါသူ့ရဲ့သဘာဝလက္ခဏာပဲသူ့ရဲ့ပင်ကိုလက္ခဏာပဲလက္ခဏာသာအမှန်သာပဲဒါသူ့ရဲ့ပတ်သားလေးပဲသူ့ရဲ့ကိုယ်ပိုင်အမူအရာလေးပဲကိုယ်ပိုင်အမှန်သာလေးပဲဒီလိုဆိုတော့ဒီအမှန်သာလေးဟာငါမှမဟုတ်ပဲငါလည်းမဟုတ်တယ်လို့ငါလည်းမဆိုင်ဘူးငါပြုလုပ်ထားတာလည်းမပါဘူးသူ့မှာသူ့ရဲ့ကိုယ်ပိုင်အမှန်သာရှိတယ်သူရဲ့ကိုယ်ပိုင်အမှန်သာရှိတဲ့အတွက်ငါမှလွတ်နေတဲ့သီးရသဘာဝတရားကလေးတစ်ခုပါပဲလို့အဲဒီလိုနားလည်လိုက်ရမယ်။အဲဒီလိုနားလည်လိုက်ချင်းဒီပလင်ရင်ဓမ္မနုဓမ္မပရိပတ်တိအမှန်ကိုမှန်တယ်သိသွားပြီတာပြောတာ။ယောနိတော်မနတိကာရကဆူဆိုက်ပြီးတော့ကြည့်တယ်။အမှန်တည်းသိသွားတဲ့အချိန်မှာဓမ္မနုဓမ္မပရိပတ်တိဖြစ်သွားတယ်သဘာဝကိုသဘာဝအတိုင်းသိပါပြီအရှိကိုရှိတယ်သိပါပြီသူသဘောကိုသူသဘောအတိုင်းသိပါပြီငါမဟုတ်ဘူးဆိုတာလည်းသိသွားပြီငါနဲ့မဆိုင်ဘူးဆိုတာလည်းသိသွားပြီငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါနဲ့လည်းမဆိုင်ဘူးဒါသူရဲ့ပင်ကိုအမှန်သာကိုယ်ပိုင်လက္ခဏာရှိတဲ့သဘာဝတရားလေးတွေပဲလို့ဒီအသေးလေးရသွားတဲ့အချိန်ဟာမိမိတဏ္ဍာမသက္ကာယဒိဋ္ဌိကင်းစင်နေတဲ့အချိန်ဖြစ်ပါပဲသာရကတမျိုးတက်ပြီးတော့စဉ်းစားလိုက်ကြရအောင်။ပါမင်ညလက္ခဏာ။ပါမင်ညလက္ခဏာဆိုတာကတော့ပါမင်ညဆိုတာတူတဲ့သဘော။လက္ခဏာဆိုတာကအမှန်သား။တူတဲ့သဘောလေးတွေရှိနေတယ်တစ်ခုနဲ့တစ်ခုဟာ။ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြစ်စိတ်ပဲဖြစ်ဖြစ်တူတဲ့သဘောလေးတွေတူတဲ့အမှန်သားလေးတွေရှိနေတယ်။အဲဒီတူတဲ့အမှန်သားလေးတွေကဘာတွေလဲဆိုရင်အနိစ္စသဘောဒုက္ခသဘောအနတ္တသဘော။ဒါတူတဲ့အမှန်သားလေးတွေပဲ။အနိစ္စသည်မမြဲတဲ့သဘော။ဖောက်ပြန်ပြည့်စင်ခြင်းဒိဗလျင်ဒုက္ခရဲ့သဘော။ အရိယနိစ္စဒုက္ခဖြစ်နေခြင်းသည်မိမိလိုတိုင်းဖြစ်တာမဟုတ်သည်အတွက်အနတ္တသဘောယောဂကြည်လာရင်လည်းအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တနဲ့ပတ်သက်လို့တခါတခါလည်းပဲတချို့ယောဂီတွေကဗာလိကိုတွေ့တွေ့အနိစ္စအနိစ္စအနိစ္စဒီလိုယူနေတတ်တယ်။ဗာသဘောလေးကိုတွေ့တွေ့အနိစ္စအနိစ္စအနိစ္စဒီလိုယူနေတတ်တယ်။အနိစ္စအနိစ္စအနိစ္စတော့ယူနေရမှာမဟုတ်ဘူး။မြင်မှဟောဒါလေးကအနိစ္စလေးပါလား။ဒါလေးကမမြဲတဲ့သဘောလေးပါလား။ဒါလေးကဗြဟ္မဟာမဟုတ်တဲ့ဒုတိယဟာလေးပါလား။ဟောဗြဟ္မဟာလေးမရှိတော့ပါလားဒုတိယအတိတ်ကလေးပေါ်နေပါလား။ဒီလိုသိပြရမှာ။အဲ့ဒီအသိဒီဉာဏ်ရဲ့အသည့်ဉာဏ်သရာကပေါ်လာမှပေါ်တဲ့အချိန်တိမပေါ်တာလေးကိုကြုံပြီးတော့သိမှသာလေ။ဒါကြောင့်လို့ပြစ္ဆုတ်ပံတဲ့တဲ့ရှုဆိုတဲ့စကားကလေးရှိထားတယ်။ပေါ်လာတဲ့အချိန်ဒီပြစ္ဆုတ်ပံမယ်။အဲ့ဒီပြစ္ဆုတ်ပံအချိန်ပေါ်လာတဲ့ရောသဘောနံသဘောလေးတွေကိုဉာဏ်လေးနဲ့ကြည့်သိပေးလိုက်။အဲ့တော့ပေါ်လာတဲ့အချိန်ကျမှသိပြီးမပေါ်တာလေးတွေကိုကြုံတင်ပြီးတော့အနိစ္စအနိစ္စလို့မလုံးနဲ့။မသိတဲ့သဘာဝကိုအတင်းဖန်ပြီးတော့အနိစ္စအနိစ္စနဲ့သွားမလုံးနဲ့သိလာတော့မှဩဒါရိကအနိစ္စလေးပါလားအဲဒီလိုသိဖို့ရန်အတွက်ကြိုတင်ပြီးတော့တတိအားကောင်းကောင်းနဲ့တမာရိယာကောင်းကောင်းနဲ့ကြည့်ကြည့်ပေးရမယ်အဲဒီလိုကြည့်ပြီးတဲ့အခါမှာအတုံးခဲကနေစိတ်စိတ်စိတ်စိတ်ကနေအတုံးခဲအဆိုင်ခဲကြီးကနေစိတ်စိတ်စိတ်စိတ်ကနေပြီးတော့သဘာဝဆက်အောင်ကြည့်ပေးရမယ်သိရသဘာဝဆက်အောင်ကြည့်ပေးရမယ်အဲ့လိုကြည့်ပြဖို့ရန်အတွက်သာမာဆိုရတဲ့တန်တတိအစဉ်ဖြတ်ရှုကနပြုတ်ွဲအောင်ကြည့်ဒီနှမျိုးဆိုထားတယ်ကနကိုလည်းပြုတ်ွဲအောင်ကြည့်ရမယ်တန်တတိအစဉ်ကိုလည်းဖြတ်ပြီးတော့ရှုရမယ်ကနပြုတ်ွဲအောင်ကြည့်ဆိုတာကတစ်ခါတစ်ခါကြတော့နာရသဘောကိုတွေ့နေတဲ့အဲ့ဒီနာရသဘောကြီးကမိမိရဲ့စိတ်ထဲမှာအတုံးခဲကြီးလိုလိုပြင်းပြကြီးလိုလိုဆိုင်ခဲကြီးလိုလိုဒီလိုထင်တတ်တယ်အဲ့ဒါဆိုလို့ရှိရင်ဒါကနသဘောကြီးဖြစ်နေတာကနဆိုတာကအဆိုင်ခဲကြီးလို့ဆိုလို့တယ်အဲ့ဒီဆိုင်ခဲကြီးသဘောမျိုးကြီးဖြစ်လာပြီဆိုအဲ့ဒီကနကိုပြုတ်ပွဲတော့ညံနဲ့ထုတ်ဖောက်ပြီးတော့ကြီးလိုက်ကြော်တော်ကြီးတောင်းကိုအပေါ်ကနေတွန်းနဲ့ရိုက်ချလိုက်တဲ့အခါမှာအစိမ့်စိမ့်မောမောကွဲထွက်သွားသလိုအားကောင်းသောညံနဲ့ထုတ်ဖောက်ပြီးတော့ကြီးလိုက်ရင်အတုံးခဲသဘောမျိုးအဆိုင်ခဲသဘောမျိုးပြင်းပြင်းကြီးသဘောမျိုးထင်နေရတဲ့အဲ့ဒီသဘောဝတရားကလေးတွေဟာလည်းပဲတကွနဲ့တကူပြိုကွဲသွားနိုင်တယ်။တန်တတိအစဉ်ဖြတ်ရှုဆိုတာကရှင်းအောင်စဉ်တန်းနေတဲ့သဘောဝတရားကလေးတွေရှိတယ်။နာရသဘောဆိုရင်လည်းပဲနာရတကွနဲ့တကူရှင်းအောင်စဉ်တန်းနေတယ်။ရှင်းအောင်စဉ်တန်းနေတော့ဆက်နေတယ်လို့မြင်ရတယ်။အဲ့ဒီဆက်နေတာကိုပြောင်းဆက်နေတဲ့ဓာတ်ကနေပြီးတော့အပြတ်ပြတ်ကိုမြင်အောင်ရှု။တန်တိတန်တိအော်ဒီအော်ဒီအစစ်အစစ်အပိုင်းပိုင်းချာချာသဘာဝတရားကလေးတွေတခုနဲ့တခုမတူတဲ့အပိုင်းပိုင်းလေးတွေရှိတယ်တခုနဲ့တခုမတူတဲ့အချာချာလေးတွေရှိတယ်တခုနဲ့တခုမတူတာလေးတွေကိုစစ်စစ်စစ်စစ်ပြီးတော့ပိုင်းပိုင်းပိုင်းပိုင်းပြီးတော့ကြည့်ရမယ်အဲ့ဒါတော့စစ်စစ်ပိုင်းပိုင်းပြီးတော့ကြည့်တတ်တဲ့သဘာဝလေးတွေကိုဒါတန်တိအစဉ်ဖြတ်ရှုလို့ခေါ်တယ်မြေကြီးကလေးစဉ်းစင်းလာတဲ့အခါကျတော့ရှင်းနဲ့နောင်နဲ့ကြီးကလေးစဉ်းစင်းမပြစီးနေတာကိုတပြင်းနဲ့လို့ထင်နေတယ်။အဲဒီတပြင်းနဲ့လို့ထင်နေတဲ့ကြီးကိုရှင်းနေတော့ကွဲပြားမှုဖြစ်အောင်ကွဲပြားရလို့သိအောင်မလုပ်ရတဲ့လေဒုဋ္ဌံနေစက်ကြည့်ရတယ်။ဒုဋ္ဌံနေစက်ကြည့်လိုက်မယ်ဆိုလို့ချင်းအထက်ကကြီးကဒုဋ္ဌံမှာလာတည်ခဲ့ပြီးတော့မှအောက်ကိုစီးသွားတယ်။အဲဒီတော့အထက်နဲ့အထက်ကြီးနဲ့အောက်ကြီးကြားမှာဒုဋ္ဌံလေးကခံလိုက်တဲ့အခါကျတော့ဒီနေရာမှာအထက်ကြီးနဲ့အောက်ကြီးအထက်ကကြီးနဲ့အောက်ကကြီးရဲ့ခြားနာမှုလေးကိုတိတိသားသားမြင်ခွင့်ရပါတယ်။အဲ့လိုပဲမိမိတဏ္ဍာမှာသဘာဝတရားကလေးတွေရှင်းတော့ဆင်းပြီးတော့စဉ်းစားမပြဖြစ်နေတဲ့သဘောလေးတွေပေါ်နေရင်ညာကလေးနဲ့ထောက်ကြည့်ညာလေးနဲ့ထောက်ကြည့်ညာကလေးနဲ့ထောက်ကြည့်ဆိုတော့ညာတစ်ခုနဲ့ထောက်ကြည့်လို့မရဘူးတမာရီလေးနဲ့စိုက်ကြည့်တမာရီလေးနဲ့စိုက်ထားလိုက်တာနဲ့ဒီပိုင်းနဲ့ပရမသဘာဝနဲ့ဒုတိယသဘာဝမတူဘူးဆိုတာထင်ရှားလာတယ်ဈာကာလလေးတွေပေါ်လာတယ်အဲ့ညာကြည့်ကြည့်လေးနဲ့စိုက်ပြီးတော့ကြည့်လိုက်ရင်ဈာကာလလေးတွေပေါ်လာတယ်တခုနဲ့တခုမတူတဲ့ပါဠိလိုတော့အာဂါသလေးတွေပေါ်လာတယ်။အာဂါသဆိုတာဈာကာလဈာတခုနဲ့တခုမတူတဲ့ဈာကာလလေးတွေအဲ့ဒါလေးတွေဟာခဏခဏပေါ်လာတယ်။မိမိရဲ့လက်မောင်းကိုဒီတိုင်းကြည့်ရင်လက်မောင်းကတပြင်းနဲ့ အဲဒီဟာတပြင်းနဲ့လို့ထင်ရပေမဲ့အားကောင်းတဲ့မှန်မလို့နဲ့ကြီးလိုက်မယ်ဆိုရင်ဒီကြားထဲမှာတွင်းကလေးတွေတွင်းကလေးတွေတွင်းကလေးတွေအပေါက်ပေါက်ကလေးတွေအများကြီးတွေ့ရတယ်လို့ဒီကြားကြီးလို့ရှိရင်တပြင်းနဲ့လို့ထင်ရပေမဲ့ညာကလေးနဲ့စိုက်စိုက်ပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်တခုနဲ့တခုမတူတဲ့ကြားကလာလေးတွေတွေ့လာရတယ်အဲ့ဒါလေးတွေတွေ့လာပြီဆိုရင်ကြီးကစားမှာတော့ဒိန်းစစ နေရှာရှာမြင်မို့ဆိုတာကအမတန်ဉာဏ်ရဲ့မှာမြင်ရတာပါဒါပေမဲ့အပိထဲမှာဩဒီလိုသဘာဝလေးပါလားဒီလိုလေးပါလားလို့သိလိုက်ရင်လည်းပဲဒါလည်းပဲလောလောတဲ့အတိဖြစ်ပါတယ်ဩဒါလေးကဒီလိုလေးကိုဒါလေးကဒီလိုလေးကိုတခုနဲ့တခုမတူတဲ့သဘာဝလေးကဒီလိုရှိတာကိုတခုနဲ့တခုမတူပါလားမတူပါလားမတူပါလားတခုနဲ့တခုနဲ့တခုမတူတာဒီပင်လေးအောင်ချုပ်လို့အသိပေါ်တာဟောင်းကကျဲအသိကဖြစ်ဖြစ်တာနဲ့ပြက်တာဒီနှစ်ခုကြားမှာဖြစ်နေတဲ့တောင်းလဲအဖြစ်သဘောနဲ့အပြက်သဘောတောင်းလဲတောင်းလဲတောင်းလဲပြီးတော့သွားနေပါလားလို့အဲဒီလိုသိနေရမယ်။အဲဒီလိုသိတာကိုဖြစ်ပြက်သိတယ်လို့ခေါ်တယ်။ဖြစ်ပြက်မြင်တယ်ဆိုတာဟာတခုနဲ့တခုမတူတဲ့သဘောလေးကိုသိတာလေးကိုဖြစ်ပြက်မြင်တယ်လို့ခေါ်တာပဲ။အဲ့လိုမြင်ပြီဆိုလို့ရှိရင်ဘယ်သဘာဝပဲမဆိုရုပ်ရဲ့သဘာဝကလည်းပဲတခုနဲ့တခုမတူတဲ့သဘောရှိတယ်။နာရဲ့သဘာဝကလည်းပဲတခုနဲ့တခုမတူတဲ့သဘောရှိတယ်။တခုနဲ့တခုမတူသည်မတူတဲ့သဘောသေးပါလျင်ဒါအနိစ္စရဲ့သဘောပဲ။မမြဲတဲ့သဘောပဲဖောက်ပြန်တဲ့သဘောပဲ။ပါဠိတွေမှာတော့အနိစ္စလို့လည်းခေါ်တယ်ဝိပရိနာမလို့လည်းခေါ်တယ်။မမြဲဘူးလို့လည်းပြောတယ်ဖောက်ပြန်တယ်လို့လည်းပြောတယ်။ဖောက်ပြန်လာတာဘာဖြစ်တာတော့တစ်ခုကနေနောက်တစ်ခုပြောင်းသွားတာဒါလည်းဖောက်ပြန်တဲ့သဘောပဲမမြဲဘူးဆိုတာဘာဖြစ်တာတော့တစ်ခုရဲ့သဘောပါလေးရပ်သွားတာဒါကိုမမြဲဘူးလို့ခေါ်တယ်အဲဒီလိုမမြဲတဲ့သဘောလေးတွေရောက်မှလည်းရှိတယ်လို့နာမ်မှလည်းရှိတယ်ဝေဒနာမှရှိတယ်လို့စိတ်မှလည်းရှိတယ်အဲ့တော့မမြဲတဲ့သဘောလေးတွေတွေ့လာပြီဆိုရင်ဒါကဝေဒနာပါပဲလို့လည်းပဲစိတ်ကမတတ်မှတ်တော့ဘူးဒါကရုပ်ပါပဲလို့လည်းပဲစိတ်ကမတတ်မှတ်တော့ဘူး။ဟောတာလေးရတရားစားတဲ့မမြဲတဲ့သဘောလေးရှိနေပါလား။မမြဲဘူးမမြဲဘူးမမြဲဘူး။ဒါကြောင့်မမြဲဘူးဆိုတဲ့အနိစ္စသဘောလေးဒီအားလုံးနဲ့သက်ဆိုင်တဲ့အတွက်ပါမဉ္ဇလက္ခဏာလို့ခေါ်တယ်။ပင်ကုန်ပင်ကုန်သူရဲ့သဘာဝလက္ခဏာလေးတွေကတော့သူရဲ့အသေးသေးသောကိုယ်ပိုင်လက္ခဏာလေးတွေမလို့သဘာဝလက္ခဏာတွေကိုခေါ်တယ်။ဒီတော့သဘာဝလက္ခဏာနဲ့တာမညာလက္ခဏာနှမျိုးရှိတဲ့အထက်မှာသဘာဝလက္ခဏာကိုအရင်ကြည့်ပြီးတော့မှတာမညာလက္ခဏာတွေ့လိမ့်မယ်။သဘာဝလက္ခဏာကကြည့်ရမှာတာမညာလက္ခဏာကသဘောပေါက်ရမှာသဘာဝလက္ခဏာကိုကြည့်ရုပ်ရဲ့သဘောကိုကြည့်နာရဲ့သဘောကိုကြည့်အဲသဘောပေါက်လာတဲ့အခါကျတော့မမြဲဘူးဆိုတာသဘောပေါက်လာနိုင်မယ်။သဘောပေါက်လာတဲ့သဘောပေါက်ချက်ကဟောတာမမြဲဘူး။ရောက်ကြည့်လဲမမြဲဘူး၊နာကြည့်လဲမမြဲဘူး၊ဝေဒနာကြည့်လဲမမြဲဘူး၊စိတ်ကြည့်လဲမမြဲဘူး။မမြဲဘူးမမြဲဘူး၊မြဲတာဘာတစ်ခုမှမရှိဘူး၊အားလုံးကအနိစ္စ။အနိစ္စဆိုတဲ့သဘောပေါက်မှုလေးဖြစ်လာပြီဆိုရင်ဉာဏ်ပွင့်လာတာပဲ။အဲဒီလိုဉာဏ်ပွင့်လာတဲ့အချိန်မှာခုနကဓမ္မကောတရားမဟုတ်ဘူး၊ငါမဟုတ်ဘူး၊ယောက်ျားမင်းမမဟုတ်ဘူး၊ငါမအလွတ်ကြီးပဲဆိုတဲ့ဒီကလေးကလည်းထပ်မှန်ပြီးတော့ထင်ရှားလာတယ်။အဲဒီအချိန်ကျတော့ပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါမဟုတ်ဘူးဆိုတဲ့အသိဒါထင်ရှားတာမဟုတ်တော့ဘူး။ဟောအားလုံးဟာဖောက်ပြန်ပြည့်စည်နေတဲ့အနိစ္စသဘောပဲ။မမြဲတဲ့သဘောပဲဆိုတဲ့အသိလေးနဲ့ထင်ရှားလာတယ်။ဒါမဟုတ်ဘူးသူမဟုတ်ဘူးသတ္တဝါမဟုတ်ဘူးဒါရုပ်သဘောနဲ့သဘောပဲလို့ထင်ရှားတဲ့အချိန်မှာတက္ကရာဒိဋ္ဌိကျင်းစင်နေတယ်။ဖောက်ပြန်ပြည့်စည်နေတဲ့သဘောပဲဒိဋ္ဌခိုင်နေတာတခုမှမရှိဘူးလို့သဘောပေါက်တဲ့အချိန်မှာသတ္တရာဒိဋ္ဌိနဲ့ကျင်းစင်နေတယ်။ဘလိုပဲဖောက်ပြန်ပြည့်စင်ကြတော့လည်းပဲရှင်းတော့ဆင်းသက်အစဉ်မြင်တမ်းပြီးတော့တကုပြည့်တဲ့နေရာမှာနောက်တကုစားတော့ဝင်နေတာပဲဆိုတဲ့အသိကလေးလည်းဖြစ်လာတယ်။အကြောင်းအကျိုးဆက်သွယ်ပြီးတော့ဆင်းသက်မပြတ်ဖြစ်နေတယ်ဆိုတဲ့အသိကလေးဖြစ်လာတယ်။အဲဒီအသိကလေးဖြစ်လာပြီဆိုရင်ပုစိဒဒိဋ္ဌိလည်းကျင်းစင်နေသလိုဝိသကိစ္စာဆိုတဲ့တဏ္ဍာရီလည်းပဲကျင်းစင်နေတယ်။ဒါတော့ဘယ်အချိန်မှာဒိဋ္ဌိပြောက်တယ်ဘယ်အချိန်မှာဝိသကိစ္စာကျင်းတယ်လဲဆိုတာဟာအခုလိုတရားနာနေတော့အသိဉာဏ်ရှင်းတော့ကအပေါ်ယံတလွှာဒိဋ္ဌိလေးတွေကင်းစင်သွားတယ်။အဝိပဿနာလေးရှင်းလာတော့အနိစ္စတဲ့အနိစ္စသဘောလေးမြင်လိုက်တဲ့အချိန်မှာအတွဲလွှာလေးကင်းစင်သွားတယ်။အဲ့ဒါအပေါ်ယံလွှာကင်းစင်တာကယခုလိုတရားနာတော့ကင်းစင်တယ်အသိထဲမှာကင်းစင်တာအသိထဲမှာကင်းစင်ပြီးတော့ဝိပဿနာတရားရှုတဲ့အခါကျတော့ ကိုယ်တိုင်သိသွားတဲ့အချိန်မှာအတွင်းလွှာလေးကင်းစင်သွားတယ်။အဲဒီလိုတင်းလွှာလေးကင်းစင်လို့တလွှာတဲ့တလွှာတလွှာတဲ့တလွှာဒိဋ္ဌိသဘောလေးတွေဝိသကိစ္စသဘောလေးတွေကင်းစင်ကင်းစင်ပြီးတော့သွားရင်နောက်ဆုံးဒိဋ္ဌိဝိသကိစ္စလုံးဝကင်းတဲ့အချိန်ဟာဒါသတ္တပရိမညာရတဲ့အချိန်ပဲ။အဲလိုအမြင်မျိုးမြင်အောင်ကြိုးစားပြီးတော့ကြည့်ရမယ်။အဲဒါအိသသဘောလေးမြင်ပြီးဒါတွေကမမြဲဘူးမမြဲဘူး။မမြဲတယ်ဆိုတာဘာဖြစ်တာလဲတခုနဲ့တခုမတူတာလေးပဲ။ဒါတခုဒီပရမတခုမဟုတ်တယ်လို့ပရမတခုနဲ့နောက်တခုမတူဘူးဒီလိုသိသွားရမယ်။အဲဒီလိုဒီသွားရင်အတုံးခဲလေးတွေပြိုကွဲသွားပြီခဏပြိုကွဲသွားပြီခဏပြိုကွဲသွားပြီဖြစ်သည့်အာရယောသာရှင်းတော့စင်စက်ဆက်နေတဲ့အဆက်ကလေးတွေလည်းပဲပြက်ပြက်ပြက်ပြက်ပြက်ပြက်ပြီးတော့သွားတာပဲအဲဒီလိုပြက်ပြက်ပြက်ပြက်သွားတဲ့အတွက်အဆိုင်ခဲတွေမရှိတော့ဘူးတုံးခဲတွေမရှိတော့ဘူးရှင်းတော့စင်စက်ဆက်နေတဲ့အဆက်ကြီးမရှိတော့ဘူးဆိုတော့အားလုံးဟာချမ်းသာလို့ပြောရတော့တဲ့ဟာဘာတစ်ခုမှမရှိဘူးအကောင်လုံးဟာဒုက္ခသဘောတွေပဲဆိုတော့ဒုက္ခရဲ့လက္ခဏာလေးလည်းအလိုလိုမြင်သွားတယ်။အနိစ္စလက္ခဏာဒုက္ခလက္ခဏာလေးဟာအဲဒီလိုလက္ခဏာလေးကိုမြင်သွားပြီဆိုရင်ဒီလက္ခဏာလေးတွေဒီဒီသဘာဝလေးတွေဒီရုပ်သဘာဝဖြစ်စေနာမ်သဘာဝဖြစ်စေဒီသဘာဝလေးတွေဟာရှင်းတော့ဆင်းဆက်ကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့သဘာဝလေးတွေပဲ။ငါမဟုတ်ဘူးငါအစမဟုတ်ဘူးငါနဲ့မဆိုင်ဘူးဆိုတဲ့အသိဟာခိုင်ခိုင်မာမာပို့ပြီးတော့ပြီးသွားတယ်။ဒါကြောင့်မလို့အတ္တမဟုတ်ဘူးအနတ္တပါပဲဆိုတဲ့ဒီလေးလည်းပဲထပ်မှန်ပြီးတော့ရသွားတယ်။အဲဒီတော့နေစာပဲဒုက္ခပဲအနတ္တပဲနေစာပဲဒုက္ခပဲအနတ္တပဲမိမိစိတ်ထဲမှာနေစာဒုက္ခအနတ္တတို့လိုက်ဆုံးမနေနဲ့မမြဲဘူးဆိုတာကိုမမြဲဘူးလို့ပြီးလိုက်ရင်တော်ပြီ။ဒါဒုက္ခလားဒုက္ခလားအတ္တလားအနတ္တလားလည်းမခွဲနဲ့။ဒါကြောင့်တော့အနေစာဒုက္ခအနတ္တ၃မျိုးထဲမှာ၁မျိုးသဘောပေါက်ရင်လုံလောက်တယ်။ကျန်တဲ့၃မျိုးကအကျုံးဝင်သွားတယ်။ဒါကြောင့်အနေစားတဲ့သဘောပေါက်ရင်ဒုက္ခနတ္တပါသွားပြီလို့မှတ်လိုက်တသက်ကြီးပြီးတဲ့ရှုနေရမှာမဟုတ်ဘူးအဲ့ဒါအနေစားသဘောပေါက်ရင်နေစားလို့ပဲဒီထဲမှာမှတ်သားပေးလိုက်အဲ့ဒီလိုမှတ်သားပေးလိုက်တဲ့အချိန်မှာအတွေ့အကြုံတစ်ခုဝင်လာတယ်ဒီအတွေ့အကြုံလည်းဆက်ပြီးတော့ကြည့်ပေးလိုက်သူလည်းအနေစားပဲတွေ့နေမယ်အဲခံစားမှုလေးတစ်ခုပေါ်လာတယ်ဒီခံစားမှုလေးကိုလည်းပဲဆက်ပြီးတော့ကြည့်ပေးလိုက်သူလည်းအနေစားပဲတွေ့နေမယ်အမိမိရဲ့စိတ်ထဲမှာနာရကျင်တာလေးဖြစ်လို့မခံနိုင်တဲ့သဘောလေးဖြစ်လို့များစဉ်ညစ်မှုလေးဖြစ်လာအဲ့ဒီစဉ်ညစ်တာလေးကိုဆက်ကြည့်လိုက်အရှင်လေးကကောင်းနေတဲ့အခါကျတော့စဉ်ညစ်ပါတယ်ဆိုတဲ့သဘောပါလေးစဉ်ညစ်ပါတယ်ဆိုတဲ့အပိကလေးစဉ်ညစ်ပါတယ်ဆိုတဲ့ခံစားမှုလေးအဲ့ဒါလေးကိုလည်းပဲဆက်ပြီးတော့ကြည့်လိုက်ဒီတိုင်းမှသာနဲ့အတွေ့ကလေးဝင်လာဘာတွေ့ပဲဖြစ်ဖြစ်လောဘဆိုတဲ့တာယာမှုလိုချင်မှုတောင်းတမှုအတွေ့ကလေးဝင်လာရင်လည်းအဲ့ဒီအတွေ့အကြုံလေးကိုဆက်ပြီးတော့ကြည့်လိုက်သူလည်းတခုနဲ့တခုမတူတဲ့ပြတ်တဲ့တောက်တဲ့ဆဲတဲ့ပြိုကွဲပျက်စီးနေတဲ့တခုနဲ့တခုမတူတဲ့အနိစ္စသဘောလေးပဲတွေ့ပါလေအဲဒေါသအတွေ့လေးစိတ်ညစ်တဲ့အတွေ့လေးစိတ်မချမ်းမြေ့တဲ့အတွေ့လေးမခံနိုင်တဲ့အတွေ့လေးစိတ်ညစ်ညူးတဲ့အတွေ့လေးပေါ်လာရင်လည်းသူ့ကိုဆက်ကြည့်ပေးလိုက်အဲ့ဒီအတွေ့လေးကလည်းပဲမိမိရဲ့ရှုညာအောင်မှာပဲပျောက်ပြက်ပြီးတော့ပြတ်တဲ့တောက်တဲ့ဆဲတဲ့သဘောလေးပြုတ်ွက်ပျက်စီးတတ်တဲ့သဘောလေးတခုနဲ့တခုမတူတဲ့သဘောလေးဒါလေးပဲတွေ့ပါမယ်အဲဒီလိုတွေ့ရင်ဒါလေးတွေလည်းဒါအနေစာထဲမှာအကျုံးဝင်သွားတာပဲဒါတော့မိမိကအနေစာလို့မြင်နေတဲ့အစဉ်ထဲမှာတဲဆောင်တရားကိုတာယာတဲ့လိုချင်တဲ့တတ်မှတ်တဲ့တွေ့လေးဝင်လာရင်လည်းလိုချင်စရာအာယုံကိုမကြည့်နဲ့တွေ့နေတဲ့တွေ့ကလေးကိုပဲကြည့်တကယ်လို့မိမိရဲ့စိတ်ထဲမှာမခံနိုင်တဲ့သဘောလေးစဉ်းညစ်တဲ့သဘောလေးစဉ်းညစ်ရတဲ့သဘောလေးပေါ်လာတယ်ပြင်းရတဲ့သဘောလေးပေါ်လာတယ်ထိုင်မဲ့တဲ့သဘောလေးပေါ်လာတယ်အဲဒီသဘောလေးကိုပဲကြည့်လိုက်အဲဒီသဘောလေးကစိတ်ထဲမှာဖြစ်နေတာအဲဒီစိတ်ထဲမှာဖြစ်နေတာမလို့အဲဒီစိတ်ကလေးကိုညာကလေးနဲ့ဆက်ကြည့်ပေးလိုက်သူလည်းပဲပြုတ်ပွဲပြည့်စည်တဲ့သဘောပဲတွေ့ရမှာပဲအနိစ္စသဘောပဲတွေ့ရမှာပဲအဲ့တော့အချင်းနဲ့စိတ်ပေါ်ရင်အချင်းနဲ့စိတ်ကလေးကိုစိုက်ပြီးတော့ကြည်လိုက်ပြင်းရင်ထိုင်မနေစိတ်ပေါ်ရင်ပြင်းရင်ထိုင်မနေစိတ်ကလေးကိုစိုက်ပြီးတော့ကြည်ပေးလိုက်သုံးတရားတွေ့တော့စိတ်ကစိတ်ကလေးပေါ်ရင်တွေ့တော့တဲ့စိတ်ကလေးကိုဖြတ်စိုက်ပြီးတော့ကြည်ပေးလိုက်အဲ့ဒီလိုကြည်ပြီးတော့သမာဓိအားလေးတွေကောင်းလာလို့မိမိရဲ့အာယုံထဲမှာအထူးခြားတဲ့အကြောင်းလေးတွေဘာတွေတွေ့တတ်တယ်အကြောင်းလေးကိုမကြည့်နဲ့သူ့ကိုသိနေတဲ့စိတ်ကိုသာကြည်လိုက်အထူးကြတဲ့တည်ငြိမ်မှုလေးတွေနဲ့စိတ်ထဲမှာပိတိဖြစ်ပြီးတော့နှစ်သက်နေတာမျိုးတွေရှိတတ်တယ်။အဲဒီလိုဖြစ်လာရင်အဲဒီနှစ်သက်နေတာလေးကိုစိုက်ပြီးတော့ကြည့်ပေးလိုက်။ ကျေသဘောပေါ်လာရင်လည်းကျေသဘောစိုက်ကြည့်နာသဘောပေါ်လာရင်လည်းနာသဘောစိုက်ကြည့်သံသမှုလေးပေါ်လာရင်လည်းသံသမှုလေးပဲစိုက်ကြည့်နောက်ဆုံးကြတော့မိမိတန်တန်မှာအတွေးဆိုတဲ့အတိအဲ့ဒီအတိကလေးတွေကအများဆုံးဖြစ်တယ်ဆိုတာသဘောပေါက်လာနိုင်တယ်ရှုကသာတော့ကတော့ကာယနိမသနာအနေနဲ့ရုပ်တွေရှောက်ကြည့်ဟိုကြည့်ဒီကြည့်နောက်ပိုင်းကျတော့တမာရီလေးတည်လာလို့ညာလေးကြည့်လာရင်နာတာနဲ့မတွေ့တော့ဘူးကျင် မထားပြီးတော့တဲ့အချိန်မှာအတွေးလေးတွေတစ်ခုပြီးတစ်ခုဝင်လာတာပဲတန်းစီပြီးတော့တွေးလိုက်မယ်အဲ့ဒီအတွေးလေးတွေကိုပဲစောင့်ကြည့်နေအတွေးလေးတွေကိုပဲဆက်ပြီးတော့ကြည့်နေအဲ့ဒီအတွေးကလေးတွေကိုကြည့်ပြီးနေချင်းဒီကနေ့ကိုယ့်ရဲ့အဓိကအလုပ်ပဲလို့ဒီလိုသဘောပေါက်လာနိုင်မယ်ဒါကြောင့်ဝိပဿနာရှုကားသာပုဂ္ဂိုလ်တွေကရုပ်ကိုကြည့်များတယ်ဘာမှသိမကြည့်တာဘူးဒါပေမဲ့ဝိပဿနာကြောကျင်လာတဲ့ပုဂ္ဂိုလ်တွေကြတော့ရုပ်ကိုမကြည့်ဖြစ်တော့ဘူးနာမ်ကိုပဲအသာပဲကြည့်တာလေ။ဒါပြီးတော့နောက်ဆုံးအချိန်မှာဉာဏ်ရင့်လာတဲ့အချိန်မှာနာမ်ကိုကြည့်တယ်စိတ်ကိုကြည့်တယ်လုပ်ငန်းတွေပဲစကန်းသွားကြရမှာဖြစ်တဲ့အတွက်စိတ်ကိုအစကတည်းကကြွမ်းကြမ်းကျင်ကျင်ကြည့်တတ်သွားမယ်ဆိုလို့ရှိရင်ပို့ပြီးတော့အဆင်ပြေတာပေါ့။အဲဒါကြောင့်အရင်စိတ်ကိုပဲကြည့်လိုက်တယ်ဘာကွယ်တွေ့တွေ့ပဲတွေ့ပဲဝင်ဝင်ဝင်လာတဲ့တွေ့ကလေးကိုကြည့်လိုက်တယ်သိလိုက်တယ်ကြည့်လိုက်တယ်သိလိုက်တယ်ကြည့်လိုက်တာကဉာဏ်လေးနဲ့ကြည့်လိုက်တယ်။သိလိုက်တာကလည်းဉာဏ်ကလေးနဲ့သိလိုက်တယ်။ပတ္တတိယပတ္တနာယဒသနာယဒသနာသရကမြင်တာပတ္တနာသရကကြည့်တာကြည့်တယ်မြင်တယ်မြင်တယ်သရကသိတာကြည့်တယ်သိတယ်ကြည့်တယ်သိတယ်ကြည့်တယ်သိတယ်ကြည့်တာကလည်းဉာဏ်ပဲသိတာကလည်းဉာဏ်ပဲအဲဒီပုံမှာအာယုံစိုက်နေတာကတတိနဲ့သမာဓိတတိသမာဓိအာကုန်းနဲ့အာယုံစိုက်ပြီးတော့ဘယ်တွေ့လေးပဲပေါ်ပေါ်ဘယ်စကလေးပဲပေါ်ပေါ်စိတ်ကလေးတစ်ခုပေါ်လာလိုက်ကြည့်လိုက်အတွေ့ကလေးတစ်ခုပေါ်လာလိုက်ကြည့်လိုက်ခံစားမှုလေးတစ်ခုပေါ်လာလိုက်ကြည့်လိုက်အဲဒီနောက်မှာဒီပြီးတော့ခန္ဓာကိုယ်ကြီးစီလည်းစိတ်မရောက်တော့ဘူးပုံမှန်သရစီလည်းစိတ်မရောက်တော့ဘူးတလောကလုံးစီလည်းစိတ်မရောက်တော့ဘူးတမာရီလေးတင်းနေပြီအကြိမ်များအဲဒီအချိန်မှာအပြင်ဘက်ကအသာတစ်ခုကြားတယ်ကိစ္စမရှိဘူးကြားခြင်းကြားပါစေဝိပဿနာသဘောနဲ့တမထသဘောမတူဘူးတမထသဘောကအတန်ကြားလို့မရဘူးအတန်ကြာရင်နောက်ရှက်ဖြစ်တယ်ဘာဖြစ်လို့တော့ကိုကအာယုံတစ်ခုထဲမှာတည်နေရမှာမဟုတ်လို့တမထာသဘောကဉာဏ်သေးဝိပဿနာရဲ့သဘောကဉာဏ်ရှင်တမထာသဘောကဉာဏ်သေးဉာဏ်ရဲ့ကွန်မြူးမှုလုံးဝမပါဘူးအာယုံတစ်ခုထဲမှာပဲစိုက်ပြီးတော့ကြည့်တယ်လို့ဒီတမထာရဲ့သဘောဝိပဿနာသရကဉာဏ်ရှင်ဉာဏ်ကွန်မြူးပြရတယ်ဝิญဉာဏ်နဲ့အာယုံဝင်ပြီးသေးအားလုံးကိုလက်ခံပြရတယ်ဒါကြောင့်မလို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်သည်အတန်လုံးဝမကြားရပါဘူးဆိုတာမျိုးမဖြစ်စေရဘူးတမထာသဘောကတော့အတန်လုံးဝမကြားတဲ့နေရာမှာတမထာအလုပ်ကိုလုံးဝအဆင်ပြေမှာဖြစ်ပေမဲ့ဝိပဿနာသမားကအတန်ကြားရင်ကြားပါစေအနောက်ရှင်းမဖြစ်ရင်တော်ပြီတော်ရတိုင်းဝအတန်ကြားရင်အတန်ကြားတယ်ကြားလိုက်တယ်ကြားမှသိလိုက်တယ်ပရိသတ်အကြောင်းပြီးတော့ဒုစိတ်ကလေးပေါ်တယ်အဲ့ဒီဒုစိတ်ကိုရှုပရိသတ်နဲ့ပတ်သက်ပြီးတော့လိုလားတဲ့စိတ်ပေါ်လဲလိုလားတဲ့လို့ပေါ်လာတဲ့စိတ်ကိုရှုအဲ့ဒီတန်ကိုကြားပြီးတော့မလိုလားတဲ့စိတ်ပေါ်ရင်အဲ့ဒီမလိုလားဘူးလို့သိနေတဲ့ဒီလေးကိုရှုဒါဝိပဿနာရသဘောပဲအနန္တနဲ့ကိစ္စမရှိဘူးနိုင်ရင်နိုင်ပါစေအနန္တနဲ့အခါမှာအနန္တမျိုးမျိုးဒီဟုသောအကြောင်းကြောင့်မိမိစိတ်ထဲမှာအတွေ့မျိုးမျိုးပေါ်တယ်အဲ့ဒီအတွေ့ကိုရှုအထီးတွေနဲ့ပတ်သက်လို့လည်းပဲဩသမထသမားကတော့မိမိရဲ့ခန္ဓာကိုယ်ကိုနှောက်ရှက်မဖြစ်အောင်ပြပြချာချာပြုတ်ပြင်ပြီးတော့ထိုင်ရတယ်ဝိပဿနာသမားကဒီလောက်ကိစ္စမရှိဘူးဘယ်လိုပဲထိုင်တိုင်းနာရင်နာပါစေကျင်းရင်ကျင်းပါစေကြက်ရင်ကြက်ပါစေအဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ်လာတဲ့အတွေ့ကိုရှုရှုနိုင်ဖို့ပဲလိုတယ်အတွေ့နဲ့ပတ်သက်လို့လည်းပဲသမထသမားကဘာမှတွေးလို့မရဘူးအာယုံတစ်ခုထဲမှာပဲစိုက်ပြီးတော့ကြည့်နေရမယ်ဝိပဿနာသမားကတွေးခြင်းတွေးတိုးတော့အတွေ့ကိုသိရမယ်အတွေ့ကိုရှုပြရမယ်အတွေ့ကိုမြင်ပြရမယ်သာဝိပဿနာရဲ့အလုံးဒါကြောင့်ဝိပဿနာသရကဉာဏ်ရှင်ဝိပဿနာသမသရကဉာဏ်ကိုမြှုပ်ပြရတယ်ဉာဏ်ကိုချုပ်မထားရဘူးစိတ်ကိုချုပ်မထားရဘူးချုပ်ထားရင်ဉာဏ်မကုမြှုပ်နိုင်ဘူးဒါကြောင့်ဉာဏ်ကိုဖွင့်ပြရတယ်စိတ်ကိုဖွင့်ပြရတယ်တွေးကြည့်လာတွေးပြစမရှိဘူးအဲ့ဒီအတွေ့ကိုသိဖို့ပဲလိုတယ်ကြည့်နိုင်ဖို့ပဲလိုတယ်ကြားကြည့်လာကြားပြစမရှိဘူးကြားစိတ်ကိုသိဖို့ပဲလိုတယ်ကြည့်နိုင်ဖို့ပဲလိုတယ်နာညနာနဲ့ကိစ္စမရှိဘူးအဲ့ဒီနာကိုနာနဲ့စိတ်ကိုသိဖို့ပဲလိုတယ်ကြည်နိုင်ဖို့ပဲလိုတယ် ထိုင်နေတာဒီနိုင်နေတာကာယကကျင်ကျင်ကိစ္စမရှိဘူးအနာပြောင်းအောင်လုပ်နေကြမလို့ဘူးအနာပြောင်းအောင်လဲတောင်းတနေကြမလို့ဘူးနာကျင်တာကျင်ကျင်ကာယကအဲ့ဒါနဲ့ပတ်သက်တဲ့အတွေ့အဲ့ဒါနဲ့ပတ်သက်တဲ့အသိအဲ့ဒါနဲ့ပတ်သက်တဲ့ခံစားမှုအဲ့ဒါကိုလည်းအရှင်းနိုင်ဖို့ပဲလိုတယ်အဲ့ဒါဆိုလို့ရှိရင်ညာဟာအိမတန်ရှင်တန်သွားပြီအိမတန်ကွန်မြူနိုင်သွားပြီအဲ့ဒီလိုညာကလေးကွန်မြူန ရှုနိုင်သွားပြီဒါကိုပဲရှုလိုက်ရှုလိုက်အနိစ္စမမြဲတဲ့သဘောပဲတွေ့မယ်ဘယ်တွေ့ပဲရှုလိုက်ရှုလိုက်အနိစ္စမမြဲတဲ့သဘောပဲတွေ့မယ်ဒီသုံးနေရာကိုမျှော်လင့်တဲ့အတွေ့လိုချင်တဲ့အတွေ့အဲ့ဒီတွေ့လေးပေါ်လာရင်လည်းအဲ့ဒီတွေ့လေးကိုရှုအနိစ္စပဲတွေ့ရမယ်အာယုန်ကုဏ္ဏပတ်တဲ့လို့မနစ်သက်တဲ့အတွေ့စဉ်းညစ်တဲ့အတွေ့အဲ့ဒီတွေ့လေးပေါ်လာလေအတွေ့ကိုရှုအနိစ္စပဲတွေ့ရမယ်ထိုင်မဲ့တဲ့သဘောလေးပေါ်လာရင်စကတိထိုင်မဲ့နေတယ်ထိုင်မဲ့တဲ့တွေးလေးပေါ်နေတယ်အဲ့ဒါကိုရှုအနိစ္စပဲတွေ့ရမယ်ပြန်လို့တဲ့သဘောလေးပေါ်လာမယ်ဟိုတွေးတွေတွေးလေးပေါ်လာမယ်ကိစ္စမရှိဘူးတွေးချင်တွေးဦးစေတိုးတော့အဲ့ဒီတွေးလေးကိုမပြောင်းဖန်ဒါပါစရာကိုသိအောင်လုပ်အဲ့ဒီအတွေးကိုပဲဖန်ရှုအတွေးကိုပဲတမာရီလေးနဲ့ဆိုင်ကြည့်ခန္ဓာကိုယ်ထဲမှာချုပ်မထားနဲ့တွေးရင်တွေးတဲ့နေရာကိုဆိုင်ကြည့်အဲ့ဒီတွေးတဲ့နေရာလေးကိုသိသိချာချာလေးတမာရီလေးနဲ့သာဆိုင်ကြည့်လိုက်ဆိုင်ကြီးလိုက်ဆဲကာလမှာပဲအဲ့ဒီအတွေးလေးဒီလည်းပဲမိမိရဲ့ဉာဏ်အောက်မှာပျောက်သွားတဲ့အနိစ္စသဘောတွေတွေ့နေတယ်။အားလုံးကဘယ်နေရာကြီးကြီးအနိစ္စကြီးပဲဘယ်နေရာကြီးကြီးအနိစ္စကြီးပဲဖြစ်ပြီးပြတဲ့သဘောတွေကြီးပဲခန္ဓာမြဲတာဘာတစ်ခုမှမရှိပါဘူး။ခန္ဓာမြဲတာဘာတစ်ခုမှမရှိတဲ့အနိစ္စမို့လို့အားလုံးဒီဒုက္ခသစ္စာတွေကြီးပါပဲ။အားလုံးကဒုက္ခသစ္စာတွေကြီးပါပဲ။တစ်လောကလုံးကဒုက္ခသစ္စာတွေကြီးပါပဲလို့ဒီလိုသဘောပေါက်လာမယ်။အဲဒီလိုဒုက္ခသစ္စာပဲဒုက္ခသစ္စာပဲအနိစ္စပဲအနိစ္စပဲလို့သိမြင်သဘောပေါက်တာဒီအဲဒီလက္ခဏာဒီဒါပါမင်းညာလက္ခဏာလို့ခေါ်ပါတယ်ဒီတော့လုံရင်းချောင်းလိုက်တဲ့အခါကျတော့ရှိခါစားမှာသဘာဝလက္ခဏာလေးကိုသတိထားကြည့်နောက်ပိုင်းညာတော့ပါမင်းညာလက္ခဏာလေးရောက်လာနိုင်မယ်ပါမင်းညာလက္ခဏာလေးတွေ့လာပြီဆိုရင်သဘာဝလက္ခဏာတွေမစင်စားနဲ့တော့နောက်ပြန်မလှည့်တော့နဲ့အဲဒီပါမင်းညာလက္ခဏာလေးကိုပဲကြည့်ရအောင်အဲပါမင်းညာလက္ခဏာဆိုတဲ့အနိစ္စသဘောလေးကိုပဲအရာရာအာယုန်တိုင်းရဲ့အနိစ္စလက္ခဏာလေးကိုမြင်အောင်ကြည့်အရှုခံတိုင်းရဲ့အနိစ္စလက္ခဏာကိုမြင်အောင်ကြည့်သွားနိုင်မယ်ဆိုရင်မိမိဉာဏ်သည်ဉာဏ်စင်လေးတက်လာပြီးတော့ဉာဏ်ကလေးထက်မြက်ပြီးတော့နောက်ဆုံးမိမိခန္ဓာရဲ့ဖြစ်သဘောပြက်သဘောအနိစ္စဒုက္ခအနတ္တဆိုတဲ့သဘောမိမိခန္ဓာရဲ့သင်္ခါရသဘောအဲဒီဖြစ်ပြက်သဘောတွေကိုဆုံးခွာပြီးတော့မိမိဉာဏ်သည်ယုံနာတို့ရဲ့တခါရတို့ရဲ့လုတ်ကင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့အာယုန်စီတို့ပြည့်ဝင်သွားမှာဖြစ်ပါတယ်။ဘယ်အချိန်ပြည့်ဝင်မလဲ။ပြည့်ဝင်အောင်မိမိကလုပ်ပေးရမလားလုပ်ပေးစရာမလိုပါဘူး။ဉာဏ်နဲ့တို့လိုလိုပြည့်ဝင်သွားပါလိမ့်မယ်။အဲဒီလိုပြည့်ဝင်သွားတဲ့အချိန်ဟာနိဗ္ဗာန်ကိုဥတည်သွားတဲ့အချိန်ပါပဲ။နိဗ္ဗာန်ကိုမြင်တဲ့အချိန်ပါပဲလို့။အဲဒီလိုသဘောပေါက်ပြီးတော့ဝိပဿနာရှုတဲ့နေရာမှာသံမြင်ညာလက္ခဏာနဲ့သဘာဝလက္ခဏာနှစ်မျိုးကိုကြိုတင်ပြီးတော့သိအောင်လုပ်သဘာဝလက္ခဏာကိုယဉ်ကြည့်နောက်ဆုံးအတိကလေးတွေကျွဲလာတဲ့အခါကျတော့တမညာလက္ခဏာဆိုတဲ့အားလုံးနဲ့ဆိုင်တဲ့ဒဏ္ဍာရီစားတဲ့တော့အနိစ္စလက္ခဏာလေးတွေမြင်လာလိမ့်မယ်ဒုက္ခလက္ခဏာလေးတွေမြင်လာလိမ့်မယ်အနတ္တလက္ခဏာလေးတွေမြင်လာလိမ့်မယ်အဲ့ဒီအချိန်ကဝိပဿနာအားကောင်းတဲ့အချိန်ဖြစ်တဲ့အတွက်အဲ့ဒီအချိန်မျိုးရောက်အောင်ကြိုးစားပြီးတော့ရှင်းမှတ်ပေးကြပါလို့တိုက်တွန်းလိုက်ပါတယ်ဒါတွေခေါ်လိုက်ကြပါ